အရသာတွေပေါ်ဘုံကျဲတိုက်ခတ်မှုအပါအဝင်စစ်ရာဇဝတ်မှုတွေကိုမြန်မာစစ်တပ်ကမကြာခဏပြောင်ပြောင်တင်းတင်းကျူးလွန်နေကြောင်း IIMM ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရန်တရားအဖွဲ့ကဒီကနေ့အင်္ဂါနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့လက်ဝေခံပြည်သူစစ်တပ်ဖွဲ့တွေဟာ2022ခုနှစ်ကနေ2023ခုနှစ်ဇွန်လအတွင်းဟာစစ်ပွဲနဲ့ဆက်နွယ်တဲ့စစ်ရာဇဝတ်မှု၃မျိုးကိုမကြာခဏကျင်းပများစွာကျူးလွန်ခဲ့တဲ့ဆိုတဲ့ခိုင်လုံတဲ့အထောက်အထားတွေရှိနေကြောင်းရေးသားထားပါတယ်။ဒီစစ်ရာဇဝတ်မှုတွေထဲမှာအရသားတွေကိုခွဲခြားမှုမရှိဘဲပြစ်မှတ်ထားပြီးအင်အား၃ဘုံးကျဲတိုက်ခတ်တာ၊နေအိမ်အဆောက်အုံတွေကိုမီးရှို့ဖျက်ဆီးတာဆရာတွေပါဝင်ကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်စစ်တပ်ရဲ့နေမြင့်ရှင်းလင်းရဲ့စစ်စင်ရေးမှာဖမ်းဆီးထားတဲ့အရက်သားတွေဒါမှမဟုတ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုတပ်ဖြတ်တာတွေဟာစစ်ရာဇဝတ်မှုတွေဖြစ်တယ်လို့လည်းကိုကရေးသားထားပါတယ် IIMM အစီရင်ခံစာမှာပါတဲ့အထောက်အထားတွေဟာမြန်မာနိုင်ငံအတွင်းစစ်ရာဇဝတ်မှုတွေနဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေသိသိသာသာတိုးမြင့်လာနေတယ်ဆိုတာကိုပြသနေသလိုအရက်သားတွေကိုကြဲကြဲပြန့်ပြန့်စနစ်တကျတိုက်ခတ်မှုတွေကိုဖော်ပြနေကြောင်း IIMM အကြီးအကဲ Nicholas Conjian ကပြောကြားခဲ့ပါတယ်။ဒါအပြင်ကျူးလွန်သူတဦးချင်းစီမှာတာဝန်ရှိနေပြီးတရားရုံးတွေမှာအမှုဆွဲဆိုနိုင်ရင်တည်ဆောက်နေကြောင်းလဲ Mr. Conjian ကဆိုပါတယ်ရှင်။